မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထွေထွေညီလာခံအဆက်ကြသဘာဝတိပြောခွင့်ရဘရန်ဒန်ဘာမာကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 PM, the General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ပိုင်းလေးနဲ့တုံးလိုက်မှကုလသမဂ္ဂအထွေထွေညီလာခံကလည်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းစီကြောင်းပြောတော့တာပါဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ Liechtenstein ကဥဆောင်တင်သွင်းတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထက်မှတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတူတူနဲ့မပြုတ်နိုင်မသေးကြသေးပါဘူးဒီဆုံးဖြတ်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလည်းနဲ့ချင်းအမိကြောင့်မျိုးစုံရောင်းချတာဒါမှမဟုတ်ဆွဲပြောင်းတာမျိုးတိုင်းရဖြစ်စေတော်ဝပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်ရင်ထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြင်ဆယ်ပြေရီတည့်စစ်တပ်အာဏာသိမ်းရဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာမှုအဆုံးသတ်ဖို့ငြိမ်းချမ်းစာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအားလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖို့ပြသခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာနာ3ခုမရှိတဲ့ဒီညီလာခံရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩဇာအရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်ထဲမှာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အဖမ်းခံရသူအလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတင်ဘာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံ10နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထည့်ဖို့ပါဝင်ပါတယ်။